ကဘာတွင်းကပြဿနာပေါင်းစုံနဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာရှေ့ပတင်းပတ်ထဲကျင်းပမဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာနိုင်ငံတကာခေါင်းဆောင်တွေဆင်းနေကြမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းတက်မစ်ဆိုင်းတုံးဆင်းသက်မှုတွေမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်အရေးကြောင့်လူသားချင်းစာနာမှုဆန်ရအကြက်တွေပေါ်ပေါက်နေချိန်ကျင်းပမဲ့အထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဘာပြောမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေကြတာပါ။ဒီအကြောင်းပြုရတဲ့တင်ဒါမာဂရက်ပီရှာကုလသမဂ္ဂရုံးချုပ်ကလည်းပေးပို့တဲ့တင်ဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြပြပါလိမ့်မယ်ရှင်
။မြောက်ကိုရီးယားရဲ့လူငယ်ဇင်းနှစ်ပတ်လောက်ကမြောက်အမျိုးမျိုးပုံစံသတ်မှုကြောင့်နိုင်ငံတကာကဝေဖန်မှုတွေပြင်းထန်တဲ့တက္ကမှုတွေချမှတ်ထားပါတယ်။ဒီရက်မှာပဲမြောက်ကိုရီးယားကနိုင်ငံတကာကိုအန်တုပြီးတလားအတွင်းဒုတိယအကြိမ်ဖြစ်တောက်ချန်လေးကဂျပန်နိုင်ငံကိုဖျက်ချပြီးပစိဖိတ်သမုဒ္ဒရာနဲ့မစ်ဆိုင်းတုံးပြစ်လုခဲ့ပါ။နိုင်ငံတကာခေါင်းဆောင်တွေစုံရမယ်ကုလသမဂ္ဂမှာရောမြောက်ကိုရီးယားခေါင်းဆောင်ကကြုံဦးနဲ့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်ပေါ်အကြီးအကျယ်ပြောဆိုမဲ့အလားအလာတွေရှိနေပေမဲ့ခင်ဗျားမမအဖြေထွက်မဲ့ပုံတော့မရှိဘူးလို့ဥရောပကောင်စီနိုင်ငံဆက်ဆံရေးဌာနက Richard Cohen ကမြင်ပါတယ
် There will be a lot of talk about North Korea at the UN but the reality is
ရကိုရီးယားရဲ့ကုသသမဂ္ဂမှာတော်တော်များများပြောကြဆွေးကြပါလိမ့်မယ်ဒါပေမဲ့လည်းလက်တွေ့မှာတော့အမေရိကန်နဲ့တရုတ်တို့ကြားဆွေးနွေးမှုတွေကသာကန္တမန်ရေးရအဖြေထွက်နိုင်တဲ့အခွင့်အရေးရှိပါတယ်ကုလသမဂ္ဂရဲ့ကန္တမန်ရေးနီးနဲ့တော့မဖြစ်နိုင်ပါဘူး
မြန်မာနိုင်ငံခြံပြင်းနယ်မြောက်ပိုင်းကမတည်ငြိမ်ချင်းနေကြောင်းအင်ဒီရှင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်၄ဒေးလောက်ထိထွက်ပြေးနေရတယ်ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာတန်းဝန်ကဝေဖန်မှုတွေကြားမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ထွေထွေညီလာခံတက်ရောက်မယ့်အစီအစဉ်ကိုပယ်ပြစ်ထားပါရဲ့ဒါပေမဲ့လည်းခြံပြင်းနယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂမှာအစီအစဉ်ဆွေးနွေးပွဲတစ်ခုကျင်းပဖို့လည်းအစီအစဉ်ထားတာပါထွေထွေညီလာခံကျင်းပမယ့်အမေရိကန်ပြည်ထောင်စုကသမ္မတဒေါ်နယ်ထရန့်အနေနဲ့လည်းအီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်ကနေမှထွက်ဖို့နိုင်ငံတကာခေါင်းဆောင်တွေတိုက်တွန်းကြနေတယ်လို့ပြောလင်းရပါတယ်။ဒီလိုနဲ့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး6နိုင်ငံတို့ရရှိထားတဲ့သဘောတူညီချက်ဟာညံ့ပြင်းလာကြောင်းဖြစ်ဖြစ်လဲလို့သမ္မတထရန့်ကပြောထားတဲ့အတွက်လည်းကုလသမဂ္ဂအကြီးအကဲပါဝင်နိုင်ငံတကာကစိုးရိမ်နေကြတာပါ
I think this agreement is a very important agreement.
ဆက်လုံးမှာတင်မမှုရရှိချပြီးပြည်ရင်းမှုရစဉ်ရထောက်ကူရှိနေတဲ့အရေးကြီးတဲ့သဘောတူညီချက်တွေဖြစ်တာကြောင့်ဆက်ထိန်ထားနိုင်မှုသက်ဆိုင်မှုတွေအားလုံးဝန်ဝင်ကြိုးပမ်းစီလိုတဲ့အကြောင်းကုလသမဂ္ဂတင်ရင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကပြောဆိုလိုက်ကြပါကုလသမဂ္ဂဆွေးနွေးပွဲတွေမှာပဲအာမဟာရီကိန်းမုန်တိုင်းကြောင့်အကြီးအကျယ်ပျက်စီးဆုံးရှုံးရတဲ့အမေရိကန်ပြည်တော်စုဖလော်ရီဒါတောင်ပိုင်းနဲ့ကာရီဘီယံဒေသနေရာတော်များမှာပြန်လည်ထူထောင်ရေးကိစ္စတွေကိုလည်းအာရုံစိုက်ပြောဆိုကြမှာပါအမေမွန်တိုင်းနဲ့တက်ဆက်စီနဲ့အရှိတောင်ပိုင်းမှာအကြီးအကျယ်ရေကြီးမှုတွေကြုံရတဲ့ဟာဗီဟာရီကိန်းမုန်တိုင်းတွေကြောင့်ပါရီရသီးဥဆရာသဘောတူညီချက်ကထွက်မဲ့အစီအစဉ်ကိုသမ္မတပြန်စဉ်းစားမလားမျှော်လင့်နေသူတွေလည်းရှိပါတယ်။အမေရိကန်ပါဝင်နိုင်ငံပေါင်း190ကျော်လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ကိုမဖြစ်ဖို့သမ္မတဆန်းသာဆုံးဖြတ်ခဲ့မယ်ဆိုရင်တော့တန်တမာရေးအရာကြီးမားတဲ့အောင်မြင်မှုတွေဖြစ်နိုင်မယ်လို့လည်းဥရောပကောင်စီနိုင်ငံဆက်ဆံရေးဌာနကမချက်ကိုဝင်ကယူဆပါတယ
် He has made some hints that perhaps he won't withdraw after all
သဘောတူညီချက်ကလည်းထွက်ချင်မှထွက်တော့မယ်ဆိုတဲ့သဘောမျိုးအရေးမဲ့ပြောနေတာရှိပါတယ်မြောက်ထရီညီလာခံမှာဒီတိုင်းပြောလိုက်မယ်ဆိုရင်တော့တခြားခေါင်းဆောင်တွေသဘောကျကြမှာဖြစ်တာကြောင့်သူ့အတွက်တော့ကြီးမားတဲ့တန်တမာရေးအောင်မြင်မှုဖြစ်ပါလိမ့်မယ်
ဒီနေ့ကုလသမဂ္ဂထရီညီလာခံမှာတော့ထင်ရှားတဲ့နိုင်ငံတကာခေါင်းဆောင်တွေကရုရှားကမ္ဘာဗလာဒီမီယာပူတင်တရုတ်ကမ္ဘာရှီချင်းဖြင့်ဂျာမန်ဝင်ကျောအင်္ဂလန်မှာခဲဦးကတော့တက်ရောက်ကြမှာမဟုတ်ပါဘူး။သမ္မတထရန့်နဲ့ပြင်သစ်သမ္မတအီမန်နျူမက်ခရွန်တို့တို့ကတော့နိုင်ငံတကာဆင်းရဲမှာပထမဆုံးတက်ရောက်လာမှာဖြစ်တာကြောင့်အများအားအယုံစိုက်တာခံရလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ။